မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးခန္ဓာကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်ကမ္ဘာ့တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ကြုံတွေ့နေရတဲ့ကာလမှာမြန်မာနိုင်ငံအတွင်းမှာလည်းဆက်ယုံလုံယုံတွေအများပြားပိတ်ပစ်လိုက်ရပြီးအလုပ်သမားတွေထောင်ပေါင်းကြီးအလုပ်လက်မဲ့ဖြစ်ခဲ့ကြရပါတယ်လုပ်ငန်းတွေပြန်လည်ဖွင့်လှစ်လာတဲ့ဆိုပေမဲ့လည်းအရင်ကလိုပုံမှန်အခြေအနေကိုတော့ပြန်မရောက်သေးပါဘူးအလုပ်ပြန်ဆင်းခွင့်မရကြသေးတဲ့အလုပ်သမားတွေအများပြားရှိနေဆဲဖြစ်ပြီးပြန်ဆင်းခွင့်ရတဲ့သူတွေအထက်မှာလည်းယောဂကူးစက်မှုအန္တရာယ်စိုးရိမ်မှုတွေနဲ့အကျက်တဲ့အခက်အခဲတွေကတော့ကြုံနေရဆဲပါဒီလိုဆက်ရုံဝန်ထမ်းတွေထဲမှာအမျိုးသမီးတွေအများစုပါပါတယ်ဒါကြောင့် COVID-19 ကာလအတွင်းမိသားစုစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားရှင်သန်နေကြတဲ့အမျိုးသမီးဆက်ရုံအလုပ်သမားတချို့ပြောပြတဲ့သူတို့ရဲ့အထွေထွေတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
အခုဒီကာလမှာတော့လူ့မိုင်းအနေနဲ့တော်တော်အကျက်တဲ့ခက်ခဲကိုစိုက်ရောက်တဲ့ကာလမျိုးဖြစ်နေတာပေါ့နော်။ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတစ်ခုကိုရင်ဆိုင်နေရရဲ့။ညီမမမဟုတ်ဘူးတခြားလူ့မိုင်းတွေအကုန်လုံးကရောဒီနေ့ငါရောအလုပ်ပြုတ်မလဲ။ဒီကိုဗစ်ကရောဒီနေ့ပြီးမလဲကိုဗစ်မပြီးမနကာလပတ်လုံးမှာအလုပ်သမားတွေကအလုပ်လက်မဲ့ဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ပုံမျိုးရောက်ရတော့မယ်အခြေအနေမျိုးကိုရင်ဆိုင်နေရတော့
ဒါကတော့ရန်ကုန်တိုင်းဒေသကြီးဒဂုံစိတ်ကန်းဆက်မှုစုံမှာရှိရဲ့ဟီချွန်ဖုံးဝါသွင်းကျိုးဆက်ယုံမှာအလုပ်လုပ်နေတဲ့မတ်သက်ထားဆွေပြောပြသွားတာပါမတ်သက်ထားဆွေဟာကိုဗစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုပ်ရှင်အလုပ်သမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ချုပ်ဆက်ယုံမှာအလုပ်လုပ်ခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုပ်သမားတမကဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားအဖွဲ့ဗဟုအလုပ်မှုဆောင်တယောက်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထည်ချုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများပြားပိတ်ပစ်ခဲ့ရတာမှာအလုပ်သမားတွေအများပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။နောက်ပိုင်းကူးစက်မှုတွေကျဆင်းလာတဲ့အတွက်လုပ်ငန်းတွေပြန်လည်စတင်လာကြပြီမဲ့လို့ကူးစက်မှုတွေရှိနေစေကာလဖြစ်တာမို့ကျမရေးဆိုင်ရာညွှန်ကြားချက်တွေကိုအသေးချာလိုက်နာဖို့ကတော့အရေးကြီးနေသေးတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့ဆက်ယုံတွေဟာညွှန်ကြားချက်တွေကိုလိုက်ပါဆောင်ရွက်တာအားနည်းတယ်လို့ဒီပေါ်မှာသက်ဆိုင်ရာစုရဌာနတွေကလည်းအရေးယူကြိုင်တွယ်ဆောင်ရွက်တာမရှိလို့အလုပ်သမားတွေအထက်ကတော့စိုးရိမ်မှုတွေနဲ့အလုပ်လုပ်နေကြရတယ်လို့မတ်သက်ထားဆွေကပြောပါတယ်။
ဒီယောဂအခြေအနေနဲ့ပတ်သက်ပြီးတော့စက်ုံလုံယုံနေဝင်ကြက်ထုတ်ထားတဲ့ဥစ္စာတွေကိုညီမတို့သိတယ်။တယောက်ကို6ပေခွာလို့3ပေခွာဒါလို့ဒါမျိုးတွေအလုံးလုံးဝမယ်ပြီးရင်မတ်စတာကမယ်လက်စစ်ပြားကြီးထားရမယ်လက်စစ်ဘေးစင်တွေထားရမယ်ပိုင်းလက်ကမှအစားဒီဥစ္စာတွေစနစ်တကျအောင်ပေါ့နော်ဟိုနိုင်ပိုင်းတခြားဟိုတန်ရှင်းတွေလုံးဝမယ်ဆိုတဲ့ဥစ္စာတွေဒါမှညွှန်ကြားချက်တွေထဲမှာပါပြီးသားဒါပေမဲ့သက်ဆိုင်ရာဌာနတွေကထုတ်ထားတာပဲရှိတယ်။အဲ့ဒီကျမကြီးကာကွယ်စောင့်ရှောက်မှုကတကယ်ဆိုတော့အပြည့်ဝရလာဆိုတော့မရဘူး။ညီမတို့ကိုယ်တိုင်နေတိုင်း mask ဝယ်တက်ဖို့ဆိုတဲ့ဥစ္စာကလည်းအလုပ်သမားတွေကတနေ့လုံးမှတနေ့စားရတာပဲဖြစ်တယ်။ဒီ mask ကိုဝယ်ပြီးတော့တက်ဖို့ဆိုတဲ့ဥစ္စာကလုံးဝမဖြစ်နိုင်ဘူး။တချို့ဆက်ယုံတွေကကြတော့ mask တို့ဘာလို့အထည်ချုပ်တွေဆိုလို့ရှိရင်ကိစ္စကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေဒါကိုချော်သုံးရတဲ့ဥစ္စာမျိုးတွေရှိတယ်။ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်။ဆက်ယုံတွေကမလိုက်နာဘူး။အဲ့ဒီမလိုက်နာလို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်။သက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနအထိတိုင်တာတောင်မှပဲဝန်ကြီးဌာနအာမဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေမရှိတော့ညီမတို့အနေနဲ့ကဒီယောဂပိုးကိုလည်းကြောက်တယ်ကုမလားဆိုပြီးတော့လည်းဒါတွေကိုစိုးရင်စိုးရင်တောင်းကြတော့ညာလေမိသားစုစားဖို့နေရဘဝရက်တည်းကြီးကလက်လုံးမှပါဇက်လောက်ရတာဖြစ်တဲ့အတွက်အလုံးမလုံးခဲနဲ့အလုံးမစင်းမဲ့ငါတော့ယောဂကုခန်းမှာစိုးလို့ဆိုပြီးတော့အလုံးသွားမစင်းရင်လည်းဒီမှာအငတ်ပေးဆက်ရောက်မဲ့အခြေအနေမျိုးကြတော့ယောဂကိုကြောက်နေပေမဲ့လည်းညီမတို့အနေနဲ့ကတော့အလုပ်တွေသွားဆင်းနေရတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
ဒီလိုကိုဗစ်ကာလအခက်အခဲတွေကြားမှာအလုပ်ဆင်းနေကြရတဲ့ဆက်ယုံအလုပ်ယုံဝန်ထမ်းတွေအများပြားရှိတယ်လို့အလုပ်ကနေရပ်နားခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါကိုဗစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းက KGG အထက်ကျုပ်ဆက်ယုံမှာအလုပ်လုပ်နေတဲ့မတ်ဤတနာအေးကတော့အလုပ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိဘဲဆက်ယုံတွေရုတ်တရက်ပိတ်ပစ်လိုက်တာနဲ့ကြုံရပြီးအခုဆိုရင်အလုပ်လက်မဲ့ဖြစ်နေတာလားတွေနဲ့ချိန်နေပြီလို့ပြောပါတယ်
ညီမကနောက်ကလောက်ခဲ့တဲ့ဆိုင်ဝါပြည်ကြီးဆိုတော့ကျေရတုံးစကြနဲ့မှာပဲကြည့်ရအခါဒီပြည်ကြီးကနေပြီးတော့ကိုရီးစားပြီးတော့ဖြစ်တော့ညီမတို့ဆွဲတခြားဆိုင်ကြီးကပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းနေကြတယ်ပေါ့တဲ့မတည့်ုံမှတော့မပိတ်သေးဘူးပေါ့နော်ညီမတို့ဆိုင်ဝါတော့ဘယ်တော့မှမပိတ်ဘူးဆိုတော့ညီမလက်ခံတယ်ဘာလို့ဆိုလို့ရေးရင်ညီမတို့ဆိုင်ဝါအော်ရာတွေအများကြီးပဲရှိတယ်ဒါပေမဲ့ညီမတို့ဆိုင်ဝါထပြီးတော့ကွာပိတ်လိုက်တယ်ပိတ်လိုက်တဲ့ကတ်မတော်လေးအလုပ်ပိတ်တဲ့နေ့နဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတက်မတော်နေရတနင်္ဂနွေနေရ ဓာရီအစနေပေါ့နော်အဲ့လိုသုံးရက်အဲ့လိုပိတ်လိုက်တယ်ကျွန်တော်တို့နောက်ဆုံးစိတ်မဲ့တဲ့ရက်မှာလဲဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပိတ်နေစေဟုတ်ကဲ့ဘူးတင်းတက်တက်လေးမှမကြားဘူးနင်းနေလိကြတော့ကျွန်တော်တို့သမကလေးကနေပြီးတော့ကျမတို့ကကမလေးရကဆုံးဖြတ်တယ်ပေါ့နော်စိတ်ရောတိတ်တော့မစမ်းဟုတ်ရောဟုတ်လို့လားဆိုဟုတ်တယ်တေးချတယ်ဆိုပြီးတော့အဲ့ဒါနဲ့လေကျမတို့ဥက္ကဋ္ဌဒီရောလေကျမတို့ဆုံးဖြတ်တယ်ဒီပေါ်အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးတော့အမျိုးဘိုးလေးရလေကသူ့ကိုရင်းစခန်းကနေပြီးတော့ဒီပြောတယ်ပေါ့ဒီကိုပေးကလာနေပေါ့နော်အော်ရာဒီလေဟိုဟာသူတို့မရှာနိုင်တဲ့အတွက်ဒီစိတ်ရောမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုပ်ရှင်အလုပ်သမားပြဿနာတွေလည်းအတော်လေးပြင်းထန်ခဲ့ပါတယ်။အလုပ်ရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ဘဲအလွယ်တကူအလုပ်ဖြုတ်ပစ်တဲ့ဆိုပြီးအလုပ်သမားတွေဘက်ကမချေမနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆက်ရုံလုပ်ရုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့တွေမှဥဆောင်ပါဝင်သူအများအပြားကတော့မဲမဲဆိုးဆင်းရဲသွင်းခံရပြီးဆက်ရုံတွေကအလုပ်ခန့်ဖို့ငြင်းဆန်တာနဲ့ကြုံရတယ်လို့သူရဲ့ကိုရီအတွေ့အကြုံကိုမအီတန်နာအီကပြောပြပါဗျ
။အခုလိုလိုချင်းငါတို့ကိုဗစ်ကလာမှာအလုပ်ကန်ရှာပါနေလေ။တချို့ဆိုရင်လည်းလူတွေမခေါ်ဘူး။အဲ့ဒီလူတွေမခေါ်ဘူးဆိုတာကမဟုတ်ဘူး။ခေါ်ရဲစက်ရုံမျိုး။စက်ရုံနဲ့စက်ရုံနဲ့ညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေနဲ့အဲ့လိုမျိုးလိုက်ပြီးတော့ပေးထားတယ်။ပြန်လည်တင်ထားပေါ့တော့ဒါလူသမားကောင်းဆောင်နေဆိုရဲဟုတ်သွားမျိုးတွေနဲ့ဒီလိုလူမျိုးတွေလာလို့ဆိုလို့ချင်းအလုပ်မခတ်ဘူးဆိုရဲဟုတ်သွားမျိုးတွေလိုက်ပြီးပေးထားတဲ့အတွက်ညီမတို့လည်းဆိုလို့ချင်းအခုချိန်ထိအလုပ်လိုက်ရှာဖို့မရပေါ့နော်။ဒီတိုင်းနဲ့လုပ်လိုက်ရတယ်။ဒါပေမဲ့တချို့ညီမတို့မမှတ်မိဘူး။မမှတ်မိလို့သိလိုက်တယ်။တကယ်အဲ့လိုမျိုးပေါ့နော်။နေတာနဲ့သွားစင်းနေတယ်။ဒီနေ့ဆွေးမှာပဲအဲ့လိုသွားစင်းတဲ့အခါကျတော့ညီမတို့မှတ်မိသွားပြီးတော့လေ။ပြန်ပြီးတော့အလုပ်ချင်းကြီးကမလိုတော့ဘူးဆိုပြီးတော့ပြန်ပြီးတော့အဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေ။ပြီးတော့ဘာဖြစ်လို့လဲဆိုလို့ဆိုလို့ရှိရင်ညီမတို့ကိုဘက်ကနေပြီးတော့အဲ့လိုမျိုးတက်ဖို့ပြရတယ်ပေါ့။ညီမအစီအစီကြီးကလွတ်တာမလားဆိုရင်ဟုတ်ကဲ့မျိုးတွေနဲ့အဲ့လိုမျိုးလည်းညီမတို့ကလည်းဒီကနေသားဆိုတော့ဒါသူတို့ကနေပြောသွားပြောလို့လည်းမပြောဘူးလေ။အဲ့လိုမျိုးဆိုအခုလိုလေးဆိုလို့ရှိရင်ညီမတို့တွေတောင်းနေတော့အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူ့လည်းပြစ်သွားရပေါ့နော်။
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU က COVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြရတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စည်းရင်းပေးခဲ့ပေမဲ့အခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။စပ်ပြီး COVID ဖြစ်ပါသားတော့တအိမ်အောင်ဆန်ဖြစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပေးလုံးရတာမှညီမတို့တွေကအလုပ်ချုပ်ခါကြမလို့ရှော်ချင်းငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့လိုမပေးဘူးအခုဆိုလို့ဆိုလို့ရှိရင်ပေါ့နော် EU ကနေပေးနေအလုပ်ပြုတ်သွားတဲ့သူတွေစိတ်ရင်းတယ်ဆိုညီမတို့တွေစိတ်ရင်းတယ်တိုးတွေပြောပြီးတယ်ဆိုညီမတို့စိတ်ရင်းတင်ပြီးလိုက်တယ်ဒါပေမဲ့အခုချိန်ကညီမတို့နာမည်မပါလာသေးဘူးညီမတို့ခုံးမဆက်သေးဘူးပေါ့နော်ညီရတဲ့သူတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ညီမလည်းမရဘူးညီမရဲ့ညီမလေးလည်းမရဘူးအဲ့လိုမျို
းဒီလိုအချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခံစားခွင့်မှမရသေးဘူးလို့မတ်သက်သားဆွေကပြောပါတယ
်လူမှုဖူလုံရေး40ရာခိုင်နှုန်းပေးမယ်ဆိုတဲ့ညင်ညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်အဲ့လိုကောင်ကအကုန်လုံးကလည်းသိတယ်အေဗီလာရီယံမျိုးလူမှုဖူလုံရေးမျိုး40ရာခိုင်နှုန်းထောက်ပံ့မယ်အဲ့လူအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်တမ်းအလုသမားလက်ထဲကိုလည်းမရောက်သေးဘူးပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်သူတို့ကလော်ဒေါင်းကာလမဆက်ရုံလုပ်ရုံနဲ့ပိတ်ထားတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူးအာမန်ကျမတို့4800ရနေတဲ့အခြေအနေမှာတော့လောင်းငှမှုမရှိတဲ့ဥစ္စာဒီအစိုးရကပေးမဲ့40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းကဘယ်လိုရက်တည်မလဲအိမ်ငန်းကဝိုးတော်မှပဲအဆင်မပြေတဲ့အခြေအနေမျိုးပေါ့နော
်တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုအလုပ်သမားတွေအချက်တဲမျိုးစုံကြုံရတယ်လို့အလို့ရှင်တွေဘက်မှလည်းအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာအပအဝင်ဒီကမ္ဘာလုံးကိုရိုက်ခတ်နေတဲ့ဒီကရောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမြ мян ဆန်ဆန်နဲ့ထိထိရောက်ရောက်ကင်တွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တဲတွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလည်းပိုးပြီးတော့ခက်ခဲနိုင်ပါတယ်လက်ရှိအလုပ်သမားတွေရဲ့အခက်အခဲတွေမှာဆိုရင်လေအစိုးရအလုပ်ရှင်အလုပ်သမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအသိုင်းအဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီး အပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကြံတွေကြမယ်ဆိုရင်တော့အချက်တဲတွေတက်တာရရစီနိုင်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျထွေးပါရှင်